ရှေ့တရင်ပတ်တွင်ယူကရိန်းအရေးကိစ္စအတွက်အမေရိကန်နဲ့ဆွေးနွေးမှုတွေပြုလုပ်တဲ့အခါအမေရိကန်ရဲ့ဖိအားတွေကြောင့်သူတို့ဘက်ကတောင်းဆိုထားတဲ့အနောက်အုပ်စုနိုင်ငံတွေကရုရှားရဲ့လုံခြုံရေးကိုအာမခံပေးရမယ်ဆိုတဲ့အချက်ကိုအလျှော့ပေးမှာမဟုတ်ဘူးလို့ရုရှားကဒီကနေ့ပြောကြားလိုက်ပါတယ်။ဆွေးနွေးပွဲတွေကိုအလင်းမြအဆုံးတတ်ပြကောင်းပြင်နိုင်တယ်လို့လည်းရုရှားကပြောပါတယ်။ဂျနီဗာ၊ဘရပ်ဆဲလ်စ်နဲ့ဗီယက်နာတို့နေရာတို့မှာဆွေးနွေးမှုတွေဇက်တိုက်ပြုလုပ်သွားဖို့စီစဉ်ထားကြပေမဲ့တန်တပန်အရေးအရအဲ့ဒီဆွေးနွေးမှုတွေဟာပထမတစ်ခုတည်းတွင်ရုတ်တရက်ပြတ်သွားကောင်းပြတ်သွားနိုင်တဲ့အခြေအနေရှိတယ်လို့ရုရှားလက်ထောက်နိုင်ငံရဲ့ဝန်ကြီးဆာဂျီရီယာကော့ဖီရဲ့ကြေညာချက်ကိုကိုးကားပြီးတော့အစိုးရပိုင်း RIA သတင်းမှာဖော်ပြထားပါတယ်။ဒီဆွေးနွေးပွဲတွေအတွက်ရုရှားဘက်ကကောင်းမွန်တဲ့မျှော်လင့်ချက်မထားဘူးလို့ဆွေးနွေးပွဲတွေမှာရုရှားအဖွဲ့ကိုဥဆောင်မဲ့လက်ထောက်နိုင်ငံရဲ့ဝန်ကြီးရက်ကော့ရဲ့ကြေညာချက်ကိုကိုးကားပြီးတော့ရုရှားအစိုးရပိုင်းသတင်းမီဒီယာမှာရေးပါတယ်။ရုရှားဘက်ကအလျှော့မပေးတဲ့သဘောထားရှိကြောင်းလက်ထောက်နိုင်ငံရဲ့ဝန်ကြီးအဲ့ဒီလိုပြောဆိုချက်ဟာစစ်အေးခေတ်ကာလနောက်ပိုင်းအမေရိကန်နဲ့ရုရှားအကြားကဆက်ဆံရေးမှာအတင်းမာဆုံးအခြေအနေကိုရောက်သွားစေပါတယ်။ယူကရိန်းနယ်စပ်မှာထောင်ပေါင်းချီတဲ့ရုရှားတပ်ဖွဲ့တွေစုဝေးရောက်ရှိနေတာဟာရုရှားကယူကရိန်းပိုင်နယ်မြေကိုကရိမ်းမီးယားကိုသင်ပိုက်လိုက်ပြီးရှင်းနေကြမှာတကြောပြန်ထိုးစစ်ဆင်သင်ပိုက်ဖို့ပြင်ဆင်နေတာဖြစ်နိုင်တယ်လို့အမေရိကန်နဲ့ယူကရိန်းတို့ကယူဆထားကြပါတယ်။ရုရှားကတော့ယူကရိန်းကိုသင်ပိုက်ဖို့အစီအစဉ်မရှိကြောင်းညွှန်းဆိုထားပါတယ်ခင်ဗျ။